မေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်ပါတီရဲ့အထက်လွှတ်တော်မှကမလာဟဲရစ်ဟာလာမယ့်နှစ်2020ခုနှစ်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆင်ပြိုင်ဖို့ဆုံးဖြတ်လိုက်ကြောင်းမနေ့ကကြောက်တဲ့မာတင်လူသာကင်းနေ့မှာကြေညာခဲ့ပါတယ်ကမလာဟဲရစ်ဟာအထက်လွှတ်တော်အမတ်အဖြစ်ပထမဆုံးကျင်းတာဝန်ထမ်းဆောင်နေတဲ့အမျိုးသမီးတစ်ဦးဖြစ်ပြီးသူရဲ့ဖခင်ကဂျမေကာနိုင်ငံကမိခင်ကအိန္ဒိယနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချလာခဲ့ကြသူတွေဖြစ်ပါတယ်။ကမလာဟဲရစ်ဟာတရားမျှတမှုလူမှုကျင့်ဝတ်ကောင်းမွန်ရေးနဲ့ဒဏ်သူညီများရေးတို့အတွက်တိုက်ပွဲဝင်နေသူတဦးဖြစ်သူ့ကိုယ်သူကြေညာထားသူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ဟာအမေရိကန်ရဲ့စံတန်မိုးတွေရရှိရေးတိုက်ပွဲဝင်မှုကြွေးကြော်နေကြတဲ့တန်းနဲ့ချီတဲ့ပြည်သူတွေပေါ်မှာမူတည်နေတယ်လို့လည်းသမ္မတဖြစ်ဝင်ရွေးကောက်မှုဆုံးဖြတ်ထားတဲ့ဒီမိုကရက်ပါတီတတော်မှကမလာဟဲရစ်ကပြောပါတယ်သူဟာကယ်လီဖိုးနီးယားပြည်နယ်ရဲ့ရှစ်နေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်တတော်မှတန်း၆နှစ်မှာကမလာဟဲရစ်ကဒုတိယနှစ်အဖြစ်လက်ရှိတာဝန်ထမ်းဆောင်နေပြီးလက်ရှိသမ္မတဒေါ်နယ်ထရန့်အစိုးရအပေါ်မှာခက်ဆက်ဆက်မေးခွန်းတွေထုတ်နေတဲ့အဓိကတိုက်ခံအမှတ်တူလည်းဖြစ်ပါတယ်အသက်54နှစ်ရှိဖြစ်တဲ့ကမလာဟဲရစ်ဟာလာမယ့်နှစ်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တော့အမေရိကန်ပြည်ထောင်စုရဲ့ပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာမှာဖြစ်တယ်လို့ပထမဦးဆုံးအာရှအနယ်ဝင်အမေရိကန်သမ္မတဒုတိယမြောက်အာဖရိကန်အမေရိကန်သမ္မတတူလည်းဖြစ်လာမှာဖြစ်ပါတယ်